Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေပြည်ဝမြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့ည9:00ကနေ10:00အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါ။ဆီးရီးယားနိုင်ငံဟုံးမြို့ကအကြမ်းဖက်တိုက်ခိုက်မှုတွေဟာဆိုရင်ငြိမ်းချမ်းရေးဆွေးနွေးပွဲပျက်စီးသွားစေဖို့ရည်ရွယ်လို့ဆောင်တာဖြစ်တယ်လို့ဆီးရီးယားအစိုးရကိုယ်စားလှယ်ကစွပ်စွဲပါတယ်။အီရတ်နိုင်ငံမိုဆူးမြို့အနောက်ပိုင်းကိုထိန်းချုပ်နိုင်ပြီလို့အီရတ်အာဏာပိုင်တို့ကပြောပါတယ်။အတိုက်ခံခေါင်းဆောင်တေဆုံးတဲ့နှစ်ပတ်လည်နေ့အဖြစ်ရုရှားပြည်သူထောက်နေချပြီးမော်စကိုမှာချီးတက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဆီယာနာရှင်အစိုးရလက်ထက်ကဖျက်ဆီးခံလိုက်ရတဲ့ကျောင်းသားသမဂ္ဂအဆောက်အဦပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့နားဆင်ရမှာကတော
့ဆီယာနာရှင်စနစ်ရဲ့ရုံမှရိုင်းတိုင်းရတဲ့ကြာရုံတစ်ခုဖြစ်နေကျွန်တော်တို့ညာကျော်တဲ့မရေမရွနိုင်တဲ့ကျောင်းသားတွေရဲ့ဘဝတွေကိုဖျက်ဆီးပလိုက်တယ်ဒိုင်းနမိုက်နဲ့ဖြိုခွင်းပလိုက်တယ်ဒီနေရာဖြစ်တဲ့ဒီနေမြေနေရာမှာသမဂ္ဂ
ကျောင်းသားမျိုးဆက်တွေရဲ့ပြောဆိုချက်ဖြစ်ပါတယ်ပြည်စုံကိုတည်နှွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်ပေးတဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးရေးကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညင်ဝဲအောင်တို့ပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံဟုံးမြို့မှာမနေ့စနေနေ့ကအကြမ်းဖက်တိုက်ခိုက်မှုဟာဆိုရင်ဆွေဇလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲပျက်စီးရာပျက်စီးကြောင်းရည်ရွယ်လှုံ့ဆော်တာလို့ယုံကြည်တဲ့အကြောင်းဆီးရီးယားအစိုးရရဲ့စစ်ဆင်ညှိနှိုင်းရေးမှူးကပြောပါတယ်။ဆီးရီးယားအစိုးရရဲ့စစ်ဆင်ညှိနှိုင်းရေးမှူးဂျာအာဖာရီနဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖင်ဒီမစ္စထရာတို့မနေ့စနေနေ့ကဂျီနီဗာမှာတွေ့ဆုံဆွေးနွေးကြတာပါ။တိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်မှုမရှိစေဖို့မျှော်လင့်တဲ့အကြောင်းကုလအထူးကိုယ်စားလှယ်ကအစည်းအဝေးမတိုင်ခင်သတင်းထောက်တွေကိုပြောဆိုခဲ့ပြီးတိုက်ခိုက်သူတွေကိုလည်းငြိမ်းချမ်းရေးကိုဖျက်လို့ဖျက်စီးလုပ်သူတွေလို့ပြောဆိုလိုက်ပါတယ်။အတိုက်အခံဖွဲ့ရဲ့စစ်ဆင်ညှိနှိုင်းရေးမှုတွေအနေနဲ့လည်းငြိမ်းချမ်းရေးအပေါ်ခိုင်မာတဲ့ပိုင်းဖြတ်ချက်ကိုတည်တည်ပြတဲ့အနေနဲ့တိုက်ခိုက်မှုတွေကိုရှုတ်ချကြဖို့ဆီးရီးယားအစိုးရကိုယ်စားလှယ်ကတောင်းဆိုပါတယ်။အတိုက်ခံတွေဘက်ကတော့ဆက်ပြီးဆွေးနွေးဖို့ကြိပြူထားပေမဲ့အစိုးရဘက်ကအတိုက်ခံတွေအပေါ်မှာတောင်းဆိုချက်တွေလုပ်နေပြီးအတိုက်ခံတွေကိုစနစ်တကျဖြိုခွဲနေတယ်လို့လည်းစွပ်စွဲကြပါတယ်။ဆီးရီးယားနောက်ပိုင်းဟုံးမြို့မှာမနေ့စနေနေ့ကအသေးငယ်ဘုံခွဲတိုက်ခိုက်မှုနှစ်ခုအတွင်းအနည်းဆုံးလူ42ဦးသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
။ IS သွေးကြွတွေနဲ့တိုက်ပွဲပြင်းထန်နေတဲ့ကြားမှာစစ်စင်ရေးလုပ်နေကြတဲ့အီရတ်ရဲတပ်ဖွဲ့တွေဟာမိုဆူးမြို့အနောက်ဘက်ခြမ်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာတယာရန်ဆိုတဲ့ဒေသကိုသိမ်းပိုက်ခဲ့ပြီးအီရတ်တပ်ဖွဲ့တွေကထိန်းချုပ်ထားတယ်လို့ဗဟိုရဲတပ်ဖွဲ့တပ်မှူးဗိုလ်ချုပ်ဟိုက်ဒါအယ်မာထူရီက AP သတင်းဌာနကိုပြောတာပါ။အဲဆွေသွေးကြတွေကကားဆယ်စီးနဲ့အသေးခံဘုံခွဲတိုက်ခိုက်မှုလုပ်ခဲ့ပေမဲ့ကိုးစီးကတော့မှန်းထားတဲ့နေရာမရောက်ခင်ပောက်ကွဲသွားခဲ့ပြီးနောက်ဆုံးတစ်စင်းဖောက်ခွဲမှုကြောင့်ရဲဝန်ထမ်း2ဦးသေဆုံးက5ဦးဒဏ်ရာရတယ်လို့ဗိုလ်ချုပ်အယ်မာထူရီကပြောတာပါ။အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့လေကြောင်းပစ်ကူမှုနဲ့တိုက်နေရတဲ့အီရတ်တပ်တွေကတော့မူဆူးအရှိဘက်ခြမ်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။ IS သွေးကြွတွေနောက်ဆုံးခိုလုံနေရတဲ့မူဆူးမြို့အနောက်ဘက်ပိုင်းရဲ့နေရာတစ်ဝက်လောက်ကိုအီရတ်တပ်တွေအလုံးရင်နဲ့ထိုးဖောက်ဝင်ရောက်ခဲ့ခြင်းအစောပိုင်းတုန်းကတော့ပြင်းထန်တဲ့ခုခံမှုတွေနဲ့ကြုံခဲ့ရတယ်လို့အီရတ်ရဲတပ်ဖွဲ့အရာရှိတွေကပြောပါတယ်။ IS တွေဟာဒေသခံနေနေတဲ့အိမ်တွေကိုလူသားတိုင်းတစ်ဖွဲ့အုံပြုပြီးခုခံနေကြတယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မှာမနေ့စနေနေ့ကနိုင်ငံတော်ဝန်ကပြည်내ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲမှာတော့ချို့တဲ့သူတွေကိုစေဝါကုသမှုအကူအညီပေးတဲ့ပြည်ထောင်စုအစိုးရရဲ့အစည်းအဝေးအပေါ်အလုံးစုံပြန်လည်ဆန်းစစ်ဖို့ Republican ပြည်내အုပ်ချုပ်ရေးမှူးတွေရဲ့အဆိုပြုချက်အပေါ်မပြေမလည်ဖြစ်ခဲ့ပါတယ်။ပြည်ထောင်စုအစိုးရရဲ့ဒီအစည်းအဝေးကဝင်ငွေနဲ့အမေရိကန်ပြည်သူတန်း80ကျော်ကိုပေးအပ်ထားတာဖြစ်ပါတယ်။နိုင်ငံတော်အုပ်ချုပ်ရေးမှူးများအဖွဲ့ NGA ရဲ့ဆောင်းရသည့်နှစ်ပတ်လည်ညီလာခံဒုတိယနေ့မူဝါဒပိုင်းဆိုင်ရာဆွေးနွေးပွဲမှာတော့ကျန်းမာရေးဆောင်ရွက်မှုပြုပြင်ပြောင်းလဲရေးပညာရေးနဲ့အင်တာနက်ဆိုက်ဘာလုံခြုံရေးတို့ကိုဆွေးနွေးခဲ့ကြပါတယ်။ AP သတင်းဌာနကလက်ခံရရှိထားတဲ့ Republican အုပ်ချုပ်ရေးမှူးတွေရဲ့ချို့တဲ့သူများအတွက်ဆေးဝါးကုသရေးအစည်းအဝေးဆိုင်ရာအဆိုပြုချက်မှာတော့ချို့တဲ့သူတွေကိုကျန်းမာရေးဆောင်ရွက်မှုအကန့်အသတ်မရှိပြည်တော်စုအစိုးရကခန်းစား권ပေးနေတဲ့အစည်းအဝေးကနေပြည်내တစ်ခုချင်းစီအလိုက်တက်နိုင်တဲ့ငွေကြေးအတိုင်းအတာတစ်ခုအတွင်းသာကန့်သတ်ဖို့လွှတ်တော်ကိုတောင်းဆိုတာဖြစ်ပါတယ်။ ဒီမိုကရက်အုပ်ချုပ်ရေးမှုတွေကတော့ Republican အုပ်ချုပ်ရေးမှုတွေအဆိုပြုတဲ့အစီအစဉ်ကလူလူချမ်းမာရေးဆောက်ရှောက်မှုကိုရှော့ချပြီးချမ်းသာသူတွေအခွင့်ပေးရတက်တာအောင်လုပ်တဲ့မယုံမသားဆောင်ရွက်ချက်လို့ဆွဆွဲပြောဆိုကြပါတယ်
။ Russia အတိတ်ခံခေါင်းဆောင် Boris Nemtsov Russia သမ္မတနန်းတော်နဲ့တင်မွေးတဲ့နေရာမှာတနက်နေ့ပြစ်ခံရပြီးတည်ဆုံခဲ့ရတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်ထောင်ချီတဲ့ရုရှားပြည်သူတွေမော်စကိုမြို့တော်မှာခြိတက်ခဲ့ကြပါတယ်။ခြိတက်သူတွေကရုရှားနိုင်ငံတော်အလံနောက်ရုရှားလွတ်လပ်ရမယ်ဆိုတာအပါအဝင်ကွယ်လွန်သူအတိုက်ခံခေါင်းဆောင်နမ်ဆော့ရဲ့ပြောဆိုချက်တွေရေးသားထားတဲ့ဆိုင်းဘုတ်တွေကိုလည်းကင်ဆောင်ထားကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူအတိုက်ခံခေါင်းဆောင်နမ်ဆော့ကိုအစိုးရကတတ်တာလို့အတိုက်ခံတွေကပြစ်တင်ခဲ့ကြတာပါ။နမ်ဆော့တက်ခံရမှုမှာပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားအစိုးရကညင်းနာပါတယ်။လုတ်ကြံသူတွေလို့တန်တရာရှိထားသူ5ဦးကိုတော့ပြီးခဲ့တဲ့အောက်တိုဘာလကရုံးတင်ဆစ်ဆေးပါတယ်။တန်တရာရှိထားသူ5ဦးစလုံးခြေချင်းလူမျိုးတွေဖြစ်ပါတယ်။နမ်ဆော့ကိုတပ်ဖြတ်မှုဟာရန်စမှုတစ်ခုလို့ရုရှားသမ္မတပူတင်ကတုံ့နှုံးပြောဆိုပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်တွေပေးနိုင်အောင်အစွမ်းကုန်လှုံ့ဆော်သွားမယ်လို့ကတိပြုပြောပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာညဉ့်ဉန်းမှုကင်းရှင်းတဲ့အကြောင်းမလေးရှားအာဏာပိုင်တို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေခွဲအကိုကင်းချုံနန်ကွာလာလမ်ပူလေးစိတ်မှာအစိတ်ခတ်လုံခြံတပ်ဖြတ်ခံရပြီးနောက်လေးစိတ်ညဉ့်ဉန်းမှုတွေကိုရှင်းလင်းခဲ့တာမှာအန်ဒီရဖြစ်စေတဲ့ပစ္စည်းတွေမတွေ့ဘူးလို့စီလံကောရဲချုပ်အဗ်ဒူဆာမက်မတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။လေးစိတ်အတွင်ကကင်းချုံနံအစိတ်နဲ့လှုပ်ကြံခံရတဲ့နေရာတဝိုက်ကိုမလေးရှားမှုကင်းဆေးပညာဆိုင်ရာရဲအဖွဲ့မိသက်တပ်ဖွဲ့နဲ့နျူကလ িয়ার ဆွိုင်းဆိုင်ရာဗဟုအဖွဲ့တို့ကရှင်းလင်းရေးဆောင်ရွက်ခဲ့တာဖြစ်ပါတယ
်။အမေရိကန်သမ္မတဟောင်းအိုဘားမားလက်ထက်သဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေကိုအစောဆုံးနောက်သတင်းပတ်လောက်ကစလို့သမ္မတဒိုနယ်ထရမ့်အစိုးရကမြန်မြန်ဆန်ဆန်ရုတ်သိမ်းပစ်ဖို့ရှိနေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနရဲ့အကြီးအကဲကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်သူဌာနကိုအလုံးစုံဖျက်သိမ်းပစ်လိုက်တာမျိုးအမေရိကန်တချို့တွေ့မြင်ကျင်နေတာကိုလည်းသူ့အနေနဲ့နားလေကြောင်းထပ်လောင်းပြောဆိုပါတယ်အချိန်မဆိုင်ပဲရုတ်သိမ်းပစ်ဖို့လိုအပ်တဲ့စီမင်းစည်းကမ်းသတ်မှတ်ချက်တချို့ရှိနေတယ်လို့ယူဆထားကြောင်းလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲကပြောပါတယ်နောက်သတင်းပတ်အတွင်းမှာချို့တဝက်သိရှိရဖို့ပါရှိတယ်လို့ EPA အကြီးအကဲ Scott Pruitt အကဒီဝါရှင်တန်မှာကျင်းပတဲ့ conservative တွေရဲ့နိုင်ငံလုံးဆိုင်ရာအကြီးအကျယ်ဆုံးညီလာခံဖြစ်တဲ့ CPEC ညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။သမ္မတဥပမာလက်ထက်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ငွေကြေးအကုန်ကျများပြခဲ့ပြီးစီးပွားရေးဖွံ့ဖြိုးမှုကိုဟန်တာဖြစ်စေခဲ့တာကြောင့်ဒီဌာနကိုလုံးဝဖျက်သိမ်းစေခြင်းတဲ့ဘက်ကိုဦးတည်သွားစေတယ်လို့ဌာနရဲ့အကြီးအကဲ Pruitt ကပြောဆိုတာဖြစ်ပါတယ်
။သဘောထားကျင်းပတဲ့အီရန်သမ္မတဟောင်းမာမော့အမာဒီနီချက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ထံရေးသားတဲ့အိတ်ဖွင့်ပေးစာကိုအင်္ဂလိပ်၊ဖာစီဘာသာစကားနှစ်မြို့နဲ့ဖြန့်ဝေပါတယ်။အီရန်သမ္မတဟောင်းရဲ့အိတ်ဖွင့်ပေးစာထဲမှာတော့အမေရိကန်ရဲ့နိုင်ငံရေးစနစ်နဲ့ရွေးကောက်တင်မြှောက်ရေးဆိုင်ရာဖွဲ့စည်းပုံတို့ဟာခြားစားပျက်စီးနေတယ်ဆိုပြီးအမှန်တရားကိုဖွင့်ချခဲ့တယ်လို့တုံ့နှုံပြီးအမေရိကန်ကောင်ဆောင်ကိုချီးကျူးပါတယ်။ဒီကနေ့တင်းင်းကနေနေ့မှာဖြန့်ဝေလိုက်တဲ့အိတ်ဖွင့်ပေးစာထဲမှာတော့အမေရိကန်သမ္မတထရန့်နဲ့အီရန်နိုင်ငံအပါအဝင်နိုင်ငံ9နိုင်ငံအပေါ်ပြည်ဝင်ခွင့်တမ်းမြစ်တဲ့အစီအစဉ်ကိုဝေဖန်ပါတယ်။ခေတ်သစ်အမေရိကန်ပြည်ထောင်စုဟာနိုင်ငံအလုံးနဲ့သက်ဆိုင်နေတယ်လို့အီရန်သမ္မတဟောင်းကတုံ့နှုံပြောဆိုပါတယ်။အီရန်နယ်ဘွားတက်တန်းလောက်အမေရိကန်ပြည်ထောင်စုအတွေ့ရွှေ့ပြောင်းဝင်ရောက်နေထိုင်နေဆိုတာကိုလည်းသူကအတိအမှတ်ပြုပြောပါရယ်အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂကိုချုပ်ကင်ထားပြီးကဘာကြီးကိုမှွေနေတယ်လို့တုံ့နှုံပြောဆိုရှုတ်ချပြီးဒါကြောင့်လည်းနိုင်ငံတွေမှာမလုံခြုံမှုတွေစစ်ပွဲတွေကွဲပြားမှုတွေတပ်ဖြတ်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတာတွေဖြစ်နေတာလို့လည်းအီရန်သမ္မတဟောင်းကပြောဆိုခဲ့ပါရယ်အရင်တုန်းကလည်းအမာဒီနီချက်ကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့ George W. Bush တို့ထံကိုလည်းစာရေးသားပေးပို့ခဲ့ပူပါရယ်
လာမယ့်အပိလာရဲ့ကျင်းပဖို့ရှိတဲ့အင်ပီရိုသတင်းတောက်များအသင်းရဲ့ညစာစားပွဲကိုသမ္မတဒေါ်နယ်ထရန့်တက်ရောက်လိမ့်မှာမဟုတ်ဘူးလို့ဆိုပါတယ်အမေရိကန်သမ္မတတွေအတွက်နိုင်ငံရေးအရေးပါပြီးဒီပွဲကိုသတင်းသမားတွေအပြင်ထင်ရှားတဲ့အမှုပညာအကျော်မော်တွေနိုင်ငံသမားတွေတက်ရောက်လိရှိပါတယ်။နောက်ထပ်နှစ်လလောက်လိုသေးပေမဲ့ဒီနှစ်အဲ့ဒီညစာစားပွဲကိုသူတက်ရောက်နိုင်မှာမဟုတ်ဘူးလို့စနေနေ့တုန်းကသူ့ရဲ့ Twitter စာမျက်နှာကနေဒေါ်နယ်ထရန့်ကရေးသားခဲ့ပြီးတာယာပျော်ရွှင်တဲ့ညစာစားပွဲဖြစ်ပါစေလို့သူကကြိုတင်ဆုတောင်းခဲ့ပါတယ်။သမ္မတထရန့်ဟာသူ့အစိုးရအဖွဲ့နဲ့ပတ်သက်ပြီးဝေဖန်ရေးသားကြတဲ့သတင်းဌာနတွေကိုသတင်းမှားတွေဖြန့်ဖြူးတဲ့ဌာနအဖြစ်ပြီးခဲ့တဲ့ရက်ပိုင်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီး CNN ရုပ်သံဌာနကနေပြီးတော့ပါဝင်တာဖြစ်ပါတယ
်။ဂျာမနီနိုင်ငံဟီရယ်ဘတ်မြို့မှာမနေ့စနေနေ့ကလူ3ဦးကိုကားနဲ့ဝင်တိုက်ခဲ့တဲ့မြို့သားတဦးကိုရဲကပစ်ခတ်တာကြောင့်အပြင်းထန်ထန်ရရသွားပါတယ်။မနေ့စနေနေ့ကကားနဲ့လူ3ဦးကိုဝင်တိုက်ခဲ့တာမှာတော့တဦးသေပါတယ်။အသက်35နှစ်အရွယ်ဂျာမနီနိုင်ငံသားအမျိုးသားကမြို့လယ်ရင်ပြင်ကလမ်းသွားလမ်းလာတွေကြားသူ့ကားနဲ့မောင်းဝင်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ဆက်နွယ်မှုမရှိဘူးလို့ရဲကယူဆထားပေမဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညင်ဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။1962ခုနှစ်စစ်အာဏာသိမ်းအစိုးရလက်ထက်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်ကတော်ဝင်ထက်ကတက္ကသသမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးကိစ္စမှာအစိုးရကဓာတ်ရိုက်ပါဝင်ပတ်သက်တာထက်ចောင်းသားသမဂ္ဂမျိုးဆက်တွေနဲ့ចောင်းသားသမဂ္ဂအားလုံးရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ကြဖို့သမဂ္ဂမျိုးဆက်ဝင်တွေကတောင်းဆိုလိုက်ကြပါတယ်။ရန်ကုန်မြို့မှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂအဖွဲ့ချုပ်ကဦးစီးကျင်းပါတဲ့သမဂ္ဂအဆောက်အဦပြန်လည်တိဆောက်ရေးဆွေးနွေးပွဲမှာစူးစီးတောင်းဆိုလိုက်တာဖြစ်ပါတယ်။ပြေဆောင်ကိုတော့မဆုမွန်ကဆက်လက်ပြောပြမှာပါရှင်
။တက္ကသိုလ်ကျောင်းသားတက်မကအဆောက်အဦပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးပွဲကိုရန်ကုန် Orchid Hotel မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာကဦးဆောင်ကျင်းပတာဖြစ်ပြီး1962ခုနှစ်ကနေစလို့မျိုးဆက်တဲ့ကျောင်းသားလူငယ်တွေအထိကျောင်းသားမျိုးဆက်အသီးသီးတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ကျောင်းသားမျိုးဆက်တွေအသီးသီးရဲ့သဘောထားကတော့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့တက်မကအဆောက်အဦမြေနေရာမှာအထိမ့်မဲ့ကြောက်တိုင်ဖြစ်နေနောက်မျိုးဆက်တွေသမိုင်းမှန်ကိုသိရှိသင်ခန်းစာယူနိုင်မှုထားရှိစေလိုတဲ့ဆန္ဒရှိတယ်လို့တမကအစာဦးနဲ့ပတ်သက်ပြီးတော့ចောင်းသားမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားနောက်ចောင်းသားတမကတွေရဲ့သဘောတူညီမှုနဲ့အညီဆောင်ရွက်ဖို့ကိုလည်းចောင်းသားမျိုးဆက်တွေကတောင်းဆိုလိုက်ကြပါတယ
်။ဒီမြင်းနေရာတမိုင်းဆိုင်ရာမြင်းနေရာဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ဆရာနိုင်ရှင်စနစ်ရဲ့ရုံမှာရိုင်းတိုင်းရတဲ့ကြာရုပ်တစ်ခုဖြစ်နေကျွန်တော်တို့ညာကျော်တဲ့မရင်မလွတ်နိုင်တဲ့ចောင်းသားတွေရဲ့ဘဝတွေကိုဖျက်ဆီးပလိုက်တယ်။ဒိုင်းနမိုက်နဲ့ဆူခွင်းပလိုက်တယ်။မြင်းနေရာဖြစ်တယ်ဒီနေ့မြေနေရာမှာတမကအဆောက်အဦစောင့်မယ်ဆိုတာကစေတေကိုစိတ်တရေနဲ့မပုံကြပါနဲ့လို့လည်းကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်ဒီ7 July ရက်နေ့မှာကြာဆုံးသွားတဲ့ကျောင်းသားအာဂါလီရဲ့အမည်စင်းကိုပြည်သူလူထုကိုခြားပြဖို့လိုပါတယ်ဒီနေရာမှာဆရာနိုင်တဲ့စနစ်ကဒိုင်းနမိုက်နဲ့ထိုးစားလို့ပျော်သွားခဲ့ဘူးလို့ပြောတူမမယုံတော့ပါအဲ့ဒါကဆရာနိုင်တဲ့စနစ်ရဲ့ရုံမှာရက်ဆက်တဲ့လုံဟန်တွေရုံမှာရက်ဆက်တဲ့လုံရက်တွေကိုကျွန်တော်တမိုင်းဆိုင်ရာမြေနေရာဖြစ်လို့ကွင်းပြင်အဖြစ်ကိုထားရှိဖို့လိုအပ်ပါတယ်။ကျွန်တော်ချိန်တိုင်းနဲ့နောက်ဆုံးချက်မှာပါပါတယ်။ကျွန်တော်မျိုးဆက်စီးပါဝင်တဲ့ကော်မတီရတာလေးကျောင်းသားသမဂ္ဂတိဆောက်ရေးကိုဥစားမင်းနဲ့ဒီလိုမှမဟုတ်ရင်ဒီကော်မတီကအတုပြောင်ကော်မတီလို့ပဲကျွန်တော်တို့စဉ်းစားပြီးတော့မေးခွန်းထုတ်အောင်ပဲဖြစ်ပါတယ်။
အခုကြားခဲ့ရတဲ့တန်ကတော့ဘာကသများအဖွဲ့ချုပ်ရဲ့သဘောထားကိုတင်ပြခဲ့တဲ့ဘာကသများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီအတွင်းမှုအဖွဲ့ဝင်ကိုကောင်းထက်ကျော်ဖြစ်ပါတယ်။1962ခုနှစ်တုန်းကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ရဲ့အမိန့်နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်ကတော်ဝင်တွေကဘုံခွဲဖျက်ဆီးခံလိုက်ရတဲ့တက္ကသအဆောက်အဦပြန်လည်မတီဆောက်ခင်မှာတော့အဓိကအရေးကြီးဆုံးအချက်ဖြစ်တဲ့တနိုင်ငံလုံးမှာရှိတဲ့ကျောင်းသားတမကတွေကျောင်းသားလူငယ်တွေရဲ့လွတ်လပ်စွာလှုပ်ရှားတည်ရှိပိုင်ခွင့်ကိုအာမခံချက်ပေးနိုင်မှုတရားဝင်ရည်တည်ခွင့်ပေးဖို့အဓိကကတောင်းဆိုခဲ့ကြတယ်လို့လဲဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့1989ခုနှစ်တုန်းကဘဂဒါများအဖွဲ့ချုပ်ရဲ့ကျောင်းသားခေါင်းဆောင်တဦးဖြစ်ခဲ့တဲ့ဒေါက်တာရံမျိုးသိန်းကအခုလိုရှင်းပြပါတယ
်တက္ကသိုလ်ကျောင်းသားတက်မှတ်ကအဆောက်အုံပြီးဆုံးဖို့အရေးကြီးတယ်လို့တစ်ဖက်ကတနိုင်ငံလုံးမှာရှိတဲ့နော်တက္ကသိုလ်ကျောင်းကြီးအထက်တန်းကျောင်းကြီးမှာအကျောင်းသားတက်မှတ်ကတွေတရားဝင်အနောက်ရှက်မရှိကြေကြေပြန့်ပြန့်နဲ့ဖွဲ့စည်းအလုံးလုံးလာနိုင်ဖို့လည်းပဲအရေးကြီးတယ်ဆိုတာကိုအားလုံးကသဘောတူကြတယ်ကျောင်းသားတက်မှတ်ကတွေတကယ်တရားဝင်ရပ်တည်ပြီးတော့အနောက်ရှက်ကင်းကင်းထိထိရောက်ရောက်ကြေကြေပြန့်ပြန့်အလုံးလုံးနိုင်ဖို့ကလည်းအရေးကြီးတယ်ဆိုတာကိုဒီနေ့ဆွေးနွေးတာတွေ့ရတယ်
ဘာကသားများဖွဲ့ချုပ်ကြောင်းသားတွေနဲ့ရှေ့ဆက်ဆောင်ရွက်တင်တာတွေကိုဆောင်ရွက်သွားဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်လို့လည်းဘာကသားများဖွဲ့ချုပ်ရဲ့အတွင်းမှုအဖွဲ့ဝင်ကိုအောင်ထအောင်ကလည်းအခုလိုပြောပြပါတယ်
။ကျွန်တော်တို့ကဒီဘွယ်မှာအဓိကဆင်းနေတာကသမဂ္ဂအဆောက်အအုံနဲ့ဒီစားကင်းနဲ့ပတ်သက်ပြီးတော့သမဂ္ဂမျိုးဆက်အသီးသီးရဲ့သဘောထားတွေကြည့်ပြီးတော့ကျွန်တော်တို့ဆင်းနေတဲ့တွေကအများကြီးပေါ့နော်။အများကြီးကိုကျွန်တော်တို့လည်းများကြတယ်ကျွန်တော်တို့ဘာသာဖွဲ့ချုပ်ပါလို့ပြောပါမယ်။သမဂ္ဂမျိုးဆက်အသီးသီးရဲ့လည်းကျွန်တော်တို့ပြန်ရထုတ်ပြန်ပြရမယ
်။တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အအုံအပေါင်းဝင်ကျောင်းသားသမဂ္ဂနဲ့ဆိုင်တဲ့တမိုင်းဝင်အထိမ်းအမှတ်လှုပ်ရှားမှုဆောင်ရွက်ချက်မှန်သမျှကိုအစိုးရအနေနဲ့ဓာတ်ရိုက်ပါဝင်ပတ်သက်တာမျိုးထက်ဘေးကနေကူညီပံ့ပိုးပေးတာမျိုးလိုလားကြတယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဒေါက်တာရံမျိုးသိန်းကရှင်းပြပါတယ
်။ဦးစီးဦးဆောင်လုပ်မဲ့ကော်မတီမှာတော့ဒီမျိုးဆက်အသီးသီးကကျောင်းသားခေါင်းဆောင်ဟောင်းနေတော့နိုင်ငံရေးအရာအတွေ့အကြုံရှိတဲ့ပုံကိုယ်တွေတော့ပညာရှင်တွေအဲဒီလိုပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတော့လည်းပြောတယ်။အဲဒီကော်မတီမှာအထူးသဖြင့်တော့ကျောင်းသားသမဂ္ဂတွေရဲ့စန္ဒာနဲ့အညီရှင်းနိုင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတော့လေအများစုကအဲ့လိုသဘောထားပေးကြတယ်ဒီကျောင်းသားသမဂ္ဂအဆောက်အအုံပြန်လဲတည်ဆောက်မဲ့နော်ကော်မတီမှာနော်အစိုးရအနေနဲ့ဓာတ်ရိုက်ပါဝင်တာမျိုးကိုအများစုကမလိုလားကြဘူးအဲ့တော့အစိုးရအနေနဲ့လိုအပ်ချက်ကိုဘေးကနေပံ့ပိုးပေးတယ်ဝန်းရံပေးတယ်ဆိုတဲ့အနေအထားလောက်ကိုပဲအများစုကဖြစ်ချင်ကြတယ
်ပြီးခဲ့တဲ့သတင်းဘက်ကနေစလို့တက္ကသအဆောက်အဦးပြန်လဲတည်ဆောက်မှုဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ပြီးပြင်ဆင်နေချိန်မှာပဲအခုလိုမျိုးကျောင်းသားမျိုးဆက်အသီးသီးတွေ့ဆုံကြပြီးတော့ကျောင်းသားသမဂ္ဂတွေရဲ့ဆန္ဒသဘောထားကိုတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်လာမယ့်ဖေဖော်ဝါရီလ28ရက်နေ့မှာတော့တော်ဝင်နှင်းစီမှာတက္ကသသမဂ္ဂအဆောက်အဦးပြန်လဲဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းတော့မှာလည်းဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲဖြစ်ပါတယ်အမေရိကန်အစိုးရအသက်ပြောင်းလဲမှာအစိုးရကရောကွန်ကရစ်လွှတ်တော်ကပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုအခိုင်အမာဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကပြောဆိုလိုက်ပါတယ်ပြည်ပကဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်တွားရောက်လည်လာခဲ့တဲ့တန်မတ်ကြီးစကော့မဆီယာကကချင်ပြည်နယ်မှာတိုက်ပွဲတွေအဆုံးသတ်ပြီးဒုက္ခသည်တွေစီစာနာမှုအကူအညီတွေပို့ပေးနိုင်ရေးရခိုင်ပြည်နယ်မှာအတိုင်းဝိုင်းတစ်ခုကြားယုံကြည်မှုတည်ဆောက်ကြဖို့နဲ့စုံစမ်းစစ်ဆေးရေးတွေမှာပွင့်လင်းမြင်သာမှုရှိဖို့တိုက်တွန်းလိုက်ပါတယ်။ VOA မြန်မာပိုင်းအက်ဒီတာဒေါခင်ဆိုဝင်းကအမေရိကန်တန်အမတ်ကြီးစကော့မဆီယာကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါရှင
်မင်္ဂလာပါ
ဒီနေ့မနေ့အခုလို့တွေ့ဆုံမိမြန်မိပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးရှင
် My pleasure
တမန်ကြီးဟာဝိုင်းရင်တန်တမန်တယောက်လည်းဖြစ်တယ်နောက်အာဆီယံဆိုင်ရာအမေရိကန်တမန်ကြီးဖြစ်နေလေနှစ်တော်ကြာတာဝန်ထမ်းဆောင်ခဲ့တာဆိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာဆိုရင်အာဆီယံနိုင်ငံနဲ့ပတ်သက်လို့အကျွမ်းကျင်ဆုံးပုဂ္ဂိုလ်တယောက်ရဲ့လို့ပြောလို့ရပါတယ်သမ္မတထရမ့်အစိုးရလက်ထက်မှာဂျပန်နဲ့တရုတ်နိုင်ငံကလွဲပြီးတော့ကြံအာဆီယံနိုင်ငံတွေအပေါ်မှာထားရှိမဲ့မူဝါဒနဲ့ပတ်သက်ပြီးတော့အခုထိပြောတာမကြရသေးပါဘူး။ဒါကြောင့်မလို့အမေရိကန်ရဲ့အာဆီယံနိုင်ငံတွေအပေါ်အထူးသဖြင့်မြန်မာနိုင်ငံအပေါ်မှာဆက်ဆံရေးအကြီးအကျယ်ပြောင်းလဲဖို့ရှိပါသလား။ဒါမှမဟုတ်ဆက်ဆံရေးကအရင်တိုင်းပဲဆက်ရှိနေမှာပါလားရှင့်။
Well, first thing I would say, of course, it's very early days of the administration, so I think it's normal that not every detail of the administration's policy.
ထမားဆုံးပြောချင်တာကတော့အမေရိကန်အစိုးရအသည့်အတွက်အချိန်သိပ်ဆောနေပါသေးတယ်။သမရကရောနိုင်ငံခြားရေးဝန်ကြီးကပါဆက်ဆံရေးတွေမူဝါဒတွေနဲ့ပတ်သက်လို့လောလောဆယ်အသေးစိတ်မချပြသေးတာကြောင့်ပုံမှန်သဘောပါပဲ။နိုင်ငံခြားရေးဝန်ကြီးကတော့ပထမဆုံးနိုင်ငံခြားခီးစဉ်စတင်ခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကလည်းမကြာခင်ကပဲဝါရှင်တန်ကိုရောက်ခဲ့ပြီးပါပြီ။ဝါရှင်တန်ကကျွန်တော်ရဲ့လုပ်ဖို့ကံပတ်တွေစီကမြင်ရကြားတော့တော့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံဒေသတွင်းနိုင်ငံတွေနဲ့ဆက်ပြီးတော့ဆက်ဆံရေးမှာပါတီကြီးနဲ့စလုံးကအခိုင်အမာထောက်ခံကြပါလေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့အသွင်ကူးပြောင်းရေးအတွက်လည်းအမေရိကန်ကဆက်ပြီးတော့ထောက်ခံသွားမှာပဲဖြစ်ပါ
တယ်
မကြခင်ကပေါ့နော်တမတ်ကြီးနဲ့မြန်မာပြည်မှာရှိနေတဲ့အမေရိကန်ကုန်သည်ကြီးတွေနဲ့တွေ့ဆုံတဲ့တဲ့ရင်ကိုတွေ့လိုက်ရပါတယ်ဒီအမေရိကန်လုပ်ငန်းရှင်ကြီးတွေက CSR လို့ခေါ်တဲ့လူမှုတာဝန်သိတဲ့ corporation ကြီးတွေအဖြစ်လိုက်နာကြဖို့အာရုံစိုက်နေကြတယ်လို့ပြောကြပါတယ်လက်ရှိမြန်မာနိုင်ငံရဲ့စနစ်တွေကိုအမေရိကန်လုပ်ငန်းရှင်ကြီးတွေကဘယ်လိုများသဘောထားကြတယ်လို့သိရပါလိမ့်ရှင်
Well, I think they're focused. I don't want to speak for the business people myself, but what I'm hearing.
တို့ကိုစားပြောပေးလို့မရပါဘူး။ကျွန်တော်ကြားသိရသလောက်တော့တို့တွေဟာယင်းနည်းမျိုးနဲ့ရေလုပ်ငန်းချက်တွင်ရေကုန်သွယ်ရေးစားတာတွေအတွက်အခွင့်အလမ်းရှောက်ဖွေနေတာတွေကိုအာရုံစိုက်နေကြပါလေ။ဒီလိုအခွင့်အလမ်းတွေရှောက်ဖွေရင်းနဲ့မြမလူပေါ်အတိုင်းအဝိုင်းမှာကောင်းမွန်တဲ့မိတ်ဆွေဖြစ်အောင်ရည်ရှိယင်းနည်းမျိုးနံဖို့ဆန္ဒရှိကြပါလေ။တို့ကုမ္ပဏီတွေမှာမြန်မာနိုင်ငံသားတွေကိုအလုပ်ပေးရုံတင်မကပဲနဲ့ ကြွန့်ကျင်မှုတင်နန်းတွေကိုလည်းပေးရင်အများစုကတော့လူမှုတာဝန်သိတဲ့ကော်ပိုရေးရှင်းကြီးတွေဖြစ်အောင်အာရုံစိုက်နေကြတာတွေ့ရပါတယ်။တချို့ကုမ္ပဏီတွေကဒီမှာလုပ်ငန်းတွေလုပ်နေတာကြားပါပြီ။တချို့ကလည်းအခုမှစပြီးတော့ပြင်ဆင်နေတာတွေရှိပါတယ်။မြန်မာကုမ္ပဏီလိုပဲသူတို့မှလည်းခွင့်လန်းတွေနဲ့အတူစိန်ခေါ်မှုတွေလည်းရှိကြပါတယ်။မြန်မာဆွေရကဘယ်လိုပုံစံနဲ့ကန်တွယ်နေသလဲ။ရင်းနှီးမြှုပ်နှံမှုအခြေအနေရဲ့နေဥပဒေလှုပ်ထုံးလုံနီအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုစောင့်ကြည့်နေပုံရပါတယ်။အချိန်ယူရလိမ့်မယ်လို့လည်းထင်ပါတယ်။စိတ်ရှိရှိနဲ့စောင့်ကြည့်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြပုံလည်းရပါ
တယ်
။မြန်မာနိုင်ငံကုန်သည်ကြီးများအသင်းဒီမြန်မာလုပ်ငန်းရှင်တွေဘက်မှလည်းအခက်အခဲတွေရှိရလို့ကြားရပါတယ်။အမေရိကန်ကနေပိတ်ဆို့မှုတွေရုပ်သိမ်းလိုက်ပြီးဆိုပေမဲ့လို့လေအမေရိကန်ဘဏ်တွေနဲ့မြန်မာပြည်ကဘဏ်တွေလက်ရည်ငွေလွှဲပြောင်းတဲ့နေရာမှာအဆင်မပြေသေးတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရသေးလို့ပဲသိရပါတယ်။ဒီတော့ဒီဘဏ်စနစ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘလို့ဖြေရှင်းရင်ကောင်းမယ်လို့ယူဆပါလဲရှင်
။ Sure. I'd say there's a couple things. First, as you mentioned, we've lifted the economic sanctions. So there's absolutely nothing from the US government in terms of sanctions.
ဟုတ်ပါတယ်။ဘဏ်လုပ်ငန်းနဲ့ပတ်သက်လို့ပြောစရာတွေရှိပါတယ်။ပထမအချက်ကတော့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုကိုလုံးဝရုပ်သိမ်းပေးလိုက်ပါပြီ။ဒါပေမဲ့နိုင်ငံတကာဘဏ်လုပ်ငန်းတွေအနေနဲ့ကတော့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ပတ်သက်လို့တချို့မူဝါဒအပြောင်းအလဲတွေအမိလိုက်ဖို့အချိန်ယူဖို့လိုတာကတော့သဘာဝကျပါတယ်။ဘဏ်လုပ်ငန်းကြွန့်ကျင်သူတွေပြောတာကိုနားလည်သလောက်ပြောရင်တော့ဒီနေ့ကမ္ဘာတစ်ဝန်းမှာစွန့်စားမယ့်ကိစ္စတွေကိုအတော်လေးသတိထားနေကြတယ်လို့ဆိုပါတယ်။လုပ်ငန်းတွေပိုတိုးချနိုင်အောင်စွန့်စားမယ့်အခြေအနေတွေကိုရှော့ချနိုင်မယ်မြန်မာဘဏ်လုပ်ငန်းလှုပ်ထုံးလုပ်နည်းကြီးကြပ်တဲ့စနစ်ကောင်းမွန်တဲ့ဘဏ်လုပ်ငန်းပတ်ဝန်းကျင်တိုးတက်လာဖို့လိုပါတယ်
reduce risks and make them more likely and more willing to do business here
you've been to kachin state နောက်တစ်ခုကအတမကြီးဟာ British အတမကြီးနဲ့အတူကချင်ပြည်နယ်ကိုတွားရောက်ခဲ့တာကိုတန်ယုံက Facebook မှာတွေ့လိုက်ရပါတယ်အဲ့တော့တန်မကြီးရဲ့ခီးစဉ်ယူရချက်ကိုသိပါရစေတွေ့စဉ်တဲ့သူတွေအဖွဲ့အစည်းတွေနဲ့ကိုတွေ့ခဲ့ရပါရဲ့လားရှင်မြေပြင်ခြေအနေပကတိအနေအထားကိုသိနိုင်ဖို့တွားခဲ့တာပါလားရှင်
Well, we went for a couple of reasons. One, we travel around a lot throughout the country just
ကျွန်တော်တို့သွားခဲ့တဲ့အကြောင်းရင်းတွေရှိပါတယ်။နိုင်ငံရဲ့နေရာတော်များများကိုကျွန်တော်တို့သွားခဲ့ကြပြီးတော့လူလူနဲ့ထိတွေ့ပြောဆိုရင်းနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာတွေကိုပို့ပြီးနားလည်မှုရတဲ့အခွင့်အလမ်းတွေရခဲ့ပါတယ်။ဒီခေတ်စဉ်တွင်းမှာအစိုးရတာဝန်ရှိသူတွေဒေသဆိုင်ရာစစ်တပ်ကတပ်မှုကြီးတွေဘာသာရေးခေါင်းဆောင်တွေအပြင် CSO လူထုခြေပြုအဖွဲ့အစည်းကပုဂ္ဂိုလ်တွေအပါအဝင်ကချင်တိုင်းရင်းတိုင်းဝိုင်းကသက်ဆိုင်သူအတော်များများနဲ့တွေ့ခဲ့ရပါတယ်။NDP ပြည်တွင်းအခြေအနေမဲ့ဒုက္ခသည်စခန်းတွေမှာလည်းဒုက္ခသည်တွေနဲ့စကားပြောခဲ့ရပါတယ်။ဒါဟာအတော်လေးထောက်ကူဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာနဲ့ပတ်သက်လို့ကျွန်တော်တို့စိုးရိမ်မကင်းဖြစ်နေတာကိုလည်းမီးမောင်းထိုးပြခြင်းပါတယ်။ဒီတိုက်ပွဲတွေကြောင့်ပြည်သူတွေအတော်များများနစ်နာနေကြပါတယ်။ NDP ဒုက္ခသည်စခန်းကလူတွေအပေါ်လဲတက်ရောက်မှုတွေရှိပါတယ်။သူတို့အတွက်စာနာမှုအကူအညီတွေပေးတဲ့နေရာမှာအကန့်အသတ်တွေအတော်လေးများပါတယ်။တိုက်ပွဲတွေဖြစ်နေတာနဲ့စာနာမှုအကူအညီပေးကန့်သတ်ချက်တွေနဲ့ပတ်သက်လို့သိပြီးတော့စိုးရိမ်မိပါတယ်။အရေးကြီးတာကပြိပခဖြစ်နေတဲ့ဒေသကအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့တရောင်းတနေရာကနေဘယ်လိုပါဝင်နိုင်မလဲဆိုတာကိုလေ့လာဖို့နဲ့ပြိပခတွေကနေရုံထွက်ကြဖို့ဇပွဲဝိုင်းမှာဆွေးနွေးကြရင်းနဲ့ငင်းချမ်းရေးကိုရှေ့ရှုရေးအားပေးတဲ့ခီးစဉ်ဖြစ်ပါတယ
်။ Sit down and move toward peace.
ငင်းငယ်ရေးနဲ့ပတ်သက်ပြီးတော့ဒုတိယအကြော27ရာစုပင်လုံညီလာခံကိုနေပြည်တော်မှာမတ်လအတွင်းကျင်းပနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီတော့ American ပြည်ထောင်စုအနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်ကိုလေ့လာစောင့်ကြည့်တဲ့အခန်းကနေပဲပါဝင်မှာပါလား။အိန္ဒိယချင်းတရုတ်နိုင်ငံကတော့ငင်းငယ်ရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်ပါဝင်လိုတယ်လို့ပြောထားပါတယ်။ American အနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်တိုးတက်လာအောင်ဘယ်လိုများတွန်းအားပေးဖို့ရှိပါလဲရှင်
။ Right. I mean first thing I would say is this is a Myanmar process.as it should be
ဒါဟာမြန်မာတို့ရဲ့လုပ်ငန်းစဉ်ပါပဲလို့ပထမဆုံးပြောပြစီဒီလိုပဲဖြစ်တင်ပါလေကျွန်တော်တို့အနေနဲ့ဘယ်လိုမှဝင်ရောက်ဖို့မရှိပါဘူးတခါတလေကျွန်တော်တို့ကနှီးပညာပိုင်းနဲ့ပတ်သက်လို့အကူအညီပေးတာ Federalism Federal Mood နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုကမကထလုပ်ပေးတာတွေတော့ရှိပါတယ်မိတ်ဆွေကောင်းအနေနဲ့စစ်ဖက်ရက်ဖက်နဲ့အစိုးရတာဝန်ရှိသူတွေသက်ဆိုင်ရာအစုအဖွဲ့တွေနဲ့တော့အေးအေးဆေးဆေးတွေ့ဆုံဆွေးနွေးပြီးတော့သတင်းချက်လက်တွေဖလှယ်တာတွေရှိပါတယ်တခါတလေလည်းငင်းချမ်းရေးအတွက်ဒီထက်မကခြေလမ်းတွေလှမ်းနိုင်ကြဖို့အားပေးဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဘယ်လိုနည်းနဲ့မှဝင်ရောက်ဆွတ်ဖတ်တာမျိုးမဖြစ်ရလေအောင်အတော်လေးသတိထားပါတယ်။ဒီအဆက်မှာဆက်ပြီးတော့ခြေလမ်းယူဖို့နည်းနည်းစွန့်စားပြီးငင်းချမ်းရေးရအောင်ရဲရဲဝံ့ဝံ့လုပ်ဖို့လိုပါတယ်။ဒါကြောင့်သက်ဆိုင်သူတွေအားလုံးဒီထက်မကခြေလမ်းတွေပိုလှမ်းနိုင်ကြဖို့အတွက်ကျွန်တော်တို့အားပေးနေပ
ါတယ်။
တမကြီးကတခြားတန်တမန်တွေနဲ့အတူရခိုင်ပြည်နယ်ကိုလည်းမကြခင်ကခီးထွက်ခဲ့ပါသေးတယ်နော်။ ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အစည်းအခမ်းစာအရရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြစ်တဲ့ဒေသတွေမှာလူခွင့်ရေးအကြီးအကျယ်ဖောက်ပြနေတာတွေရှိတယ်လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။တမကြီးအနေနဲ့အဲ့ဒီဒေသကမြေပြင်နေသားကိုကိုယ်တိုင်လေ့လာခွင့်ရခဲ့တာဆိုတော့ရခိုင်ပြည်နယ်အရေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင်။
Well, I was just in Rakhine again about 2 weeks ago. Again,
ဟုတ်ပါတယ်လွန်ခဲ့တဲ့နှစ်ပတ်ကရခိုင်ကိုရောက်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့မြန်မာတနိုင်ငံလုံးကိုအောင်မြင်မှုတွေရစေချင်ပါတယ်ရခိုင်ပြည်နယ်မှာပြည်လဲမှုရရှိရေးဟာလည်းမြန်မာတနိုင်ငံလုံးအောင်မြင်မှုရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်ဘယ်လိုနေရာမှာပဲဖြစ်ဖြစ်တနေရာမှာပြဿနာဖြစ်နေရင်တနိုင်ငံလုံးအတွက်လည်းတက်ရောက်မှုရှိနေတာပါပဲဒီပြဿနာဟာတကယ်ကိုတိမ်မွေ့နှံ့နေပါတယ်အော်ဒီဗလာကိုရနေကနေကြာဆောင်လုံကြုံရေးစခန်းတွေကိုတိုက်ခတ်ခံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါဝင်နိုင်ငံတော်များများရဲ့အစိုးရတွေကပြစ်တင်ရှုံချခဲ့ပါလေလုံကြုံရေးရနေမြေရှင်းလင်းရေးစစ်စီအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လဲကျွန်တော်တို့လေးနက်စိုးရိမ်မကင်ဖြစ်မိပါတယ်အတိုင်ပင်ခံပုဂ္ဂိုလ်မကြာခဏပြောနေရတဲ့တရားဥပဒေစိုးမွေးကိုပြန်ကြည့်မယ်ဆိုရင်နိုင်ငံသားစစ်စီလုပ်ငန်းတွေနဲ့တာဝန်ခံမှုတွေလို့အထိပ္ပယ်ဖွင့်နေပါတယ်ဒါကြောင့်လဲစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးတော့လုပ်နေတာတွေဟာတိတ်ကိုအရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးတော့ယုံကြည်ရမယ့်နည်းလမ်းတွေကိုကင်တွယ်ရပါလိမ့်မယ်။ချိုးဖောက်မှုတွေရှိခဲ့ရင်လည်းမိမောင်းထိုးပြပြီးတော့တရားဥပဒေအရရေးယူရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်တဲ့အဖြစ်တချို့ရှိပါတယ်။မြန်မာနိုင်ငံထဲမှာဖြစ်နေတာလည်းမဟုတ်ပါဘူး။ဒီကိစ္စဟာအများအားလူလူကင်တွယ်ရတာခက်ခဲပါတယ်။ဒီမိုကရေစီခီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါတွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်ဒါဟာလွယ်တော့မလွယ်ပေမဲ့အရေးကြီးပါတယ်မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကန်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာပဲဖြစ်ပါတယ်လို့ထပ်လောင်းပြောပြစီတရားဥပဒေစိုးမိုးရေးအပြင်အတိုင်းအဝန်းတစ်ခုကြားကဆက်ဆံရေးကိုစူးစမ်းပြီးတော့ယုံကြည်မှုတိစောက်ကြဖို့နဲ့အရှင်ရလာနဲ့အမြအသေးအတန်လိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ
် Over time of course promoting economic development there which is desperately needed
မြန်မာပါဝင်ပေါ့နော်အာရှနိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာမလိုတော့ဘဲနဲ့တော်ရခွင့်ရှိပြီဆိုတဲ့သတင်းအမှားတွေလူမှုကွန်ရက်တွေမှာပြန့်နှံ့နေတာတွေရှိပါတယ်။နောက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေပေါ့နော်။အမေရိကန်ပါဝင်တတိယနိုင်ငံတွေကိုတော်ရခွင့်ရရှိထားတဲ့ဒုက္ခသည်တွေရဲ့စိုးရိမ်မှုတွေအပေါ်မှာတာမတ်ကြီးအနေနဲ့ဘယ်လိုများတုံ့ပြန်ချင်ပါလဲရှင
်။ So if you're talking about what's happened recently in the United States,So there's been no change in the visa process or the visa rules.
American ဘီရန်ဇူမှာမကြာခင်ကဖြစ်ထွန်းမှုတွေကိုပြောရမယ်ဆိုရင်ကမ္ဘာလဲခီးသွားအနေနဲ့ဖြစ်ဖြစ်ပညာသင်ဖို့ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းအတွက်ပဲဖြစ်ဖြစ်အမေရိကကိုသွားခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာလုံထုံးလုပ်နေတွေကအရင်တုန်းကအတိုင်းအပြောင်းအလဲမရှိပါဘူး။အင်ဘီရိုကသမ္မတလုပ်ပိုင်ခွင့်နဲ့ထုတ်ပြန်လိုက်တဲ့ဗီဇာကန့်သတ်ချက်ကြောင့်ဒုက္ခသည်တွေအမေရိကန်ကိုဝင်ရောက်ရေးကာလတို့ခိုက်တက်မှာမာဒုက္ခတဲ့အချို့လဲတွားလို့အဆင်မပြေဖြစ်ခဲ့တာတွေရှိခဲ့ပါတယ်အခုတော့တရားရုံးတစ်ခုရဲ့စ조사ကန့်ကွက်ချက်အရသမရအမိန်ကိုဆိုင်းငံ့လိုက်ပါပြီကျွန်တော်တို့တရားရုံးစနစ်အရအချိန်ယူရတာတွေရှိပါတယ်တာမန်ပြည်ဝင်ခွင့်တွေကတော့အပြောင်းအလဲမရှိပါဘူ
း But no change in the visa process
အခုနောက်ဆုံးပေါ့နော်အမေရိကန်ပြည်ထောင်စုမှာအစိုးရတက်တက်လာပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပေါ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတာမန်ကြီးအနေနဲ့ဘယ်လိုများကောက်ချက်ချလို့ရပါသလဲရှင်
Well, I would just add that for us, the key message is we've had a change of administration in the United States. That's not unusual. There'll be some changes.
American ပြည်ထောင်စုမှာအစိုးရအသစ်ပြောင်းလဲသွားတာပုံမှန်သဘောပါပဲ။အပြောင်းလဲတချို့တော့ရှိနိုင်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းပြီးတော့တာယာဝပြောရေးအတွက်ကွန်ဂရက်လွှတ်တော်ပါဝင် American အစိုးရကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တာယာဝပြောရေးတွေကိုအခိုင်အမာတန်ဖိန်ထန်ချပြီးတော့ဆက်လက်ထောက်ခံနေပါတယ်ဆိုတာကိုထပ်လောင်းပြောချင်ပါတယ်
ကျေးဇူးအများကြီးတင်ပါတ
ယ်ရှင် Thank
you
မြန်မာဒီမိုကရေစီရည်ရဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါရယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည 10:00 နာရီကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOE အစီအစဉ်ကိုနားဆင်ပြီးကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်တချို့ရဲ့အစာတွေကိုပြောပြပေးခြင်းပါတယ်။ Facebook ပေါ်ကမိုဟာမက်အစာလီကငင်းငင်းပါစေမြန်မာပြည် VOA မင်္ဂလာပါပြည်သူတွေအတွက်သတင်းကောင်းဖြစ်ပါစေမြန်မာပြည်သူအပေါင်းပျော်ရွှင်ချမ်းမြေကြပါစေအေဂျင့်တာယာပြည်မြန်မာဖြစ်ပါစေလို့ဆုတောင်းပေးလာပါတယ်ဆောင်းရင်ကတော့ကြီးကြီးလင်းလင်းနားထောင်ရတဲ့အတွက်အထူးဝမ်းသာပါတယ်တဲ့နောက်လည်းဒီထက်မကကောင်းတဲ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ပါစေဆုပရဆန္ဒပြုလာပါတယ်ရှင်ဟုတ်ကဲ့အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်တော် VOA ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းလွှာတွေပေါ်မှာသောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလည်းဆက်ပြီးတော့ဝေမျှပေးကြပါတယ်နော်ပြီးခဲ့တဲ့သတင်းပတ်တွေမှာမက်ကင်ဘီတွင်တင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်ဒုတိယအကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလောက်ကောင်ကနေပြီးတော့ရှေ့လာထိရက်ရွှေဆိုင်လိုက်တယ်လို့ညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းဒေသအသီးသီးမှာကျင်းပတာကျင်းပဖို့စီစဉ်နေတာတွေရှိပါတယ်ဒီ27ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာကိုရေးလာတဲ့သောရရှင်တွေကတော့ကိုတွန်လေးဆိုတဲ့သောရရှင်ကတိုင်းသောအဖွဲ့တွေအနေနဲ့ခေါင်းဆောင်တဦးချင်းစီရဲ့အစိတ်အနေသဘောထားပေါ်မှာအဓိကအမှုမတီးပဲနဲ့တစ်ဖွဲ့လုံးညှိနှိုင်းပြီးတော့လောက်ကင်ကြမှာရပါမယ်ဆိုပြီးရေးလာပါတယ်
။ကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ချင်းစီကခေါင်းဆောင်တဦးချင်းရဲ့စိတ်အနေသဘောထားတွေအပေါ်မှာမူတည်နေတာပါ။ဒါကဘာလို့ပြောရလဲဆိုတော့ခေါင်းဆောင်တယောက်ပေါ်ပဲတည်တဲ့အဖွဲ့စည်းနဲ့ဆုံးဖြတ်တာမဟုတ်ဘူးလို့ပြောတဲ့အနေထားဖြစ်နေပါတယ်။ပုဂ္ဂိုလ်ရေးစီးပွားရေးနိုင်ငံရေးလူမျိုးရေးဘာသာရေးတွေတခုခုဆွဲရှင်ဘလို့မှညှိလို့မရနိုင်တဲ့အနေထားတစ်ခုပါ။ဖွဲ့စည်းတွေအတွင်းမှာအမြင်မျိုးမျိုးရှိနေပါတယ်ဒါတွေကိုအမြင်တူအောင်မလုပ်ကြဘူးဆိုရင်နောက်ထပ်ခွဲထွက်ပြီးတိုက်ကြအောင်မယ်မငင်းကြပါဘူးတဖွဲ့ချင်းကကော်မတီတွေဖွဲ့ဆုံးဖြတ်ချက်ချပြီးညီလာခံမှာတင်ပြရမျိုးလုပ်တင်ပါတယ်တိုင်းသားရေးဆိုတာခေါင်းဆောင်တယောက်ချင်းစီရဲ့အရေးလို့လုံးဝမှတ်ယူလို့မရကြပါဘူးခင်ဗျာ
တဖွဲ့လုံးတေချာစဉ်းစားဆုံးဖြတ်မှရပါမယ်လို့ဒီသောရရှင်ပြောလာခဲ့တာပါဝင်းချော်ဆိုတဲ့သောရရှင်ကတော့ငင်းငင်းရေးညီလာခံကငွေကုန်ပေါက်တစ်ခုပါဆိုပြီးအခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်
ငင်းငင်းရေးညီလာခံလို့လေနိုင်ငံတော်ပတ်စံကုန်လေပါပဲပြည်သူဆင်းရဲလေပါပဲတိုင်းရင်သားလို့နာမည်ပေးထားတဲ့ပြည်နယ်တွေမှာထိုးစစ်တွေဆက်ပြီးတော့ဆင်နွှဲလေဖြစ်နေမှာပါပဲအမိခံငိမ့်ငိမ့်လုံနေကြတာပါပြည်နယ်တိုင်းရင်သားတွေကတော့နေ့တိုင်းမဝရေစာစားပြီးစစ်တံကိုခံနေရပါတယ်တိုင်းရင်သားတပ်မတော်တွေကိုအကြမ်းဖက်လူဆိုးတခိုးလို့အမိတက်ပါတယ်ပြည်နယ်တွေရဲ့တယံဇာတတွေကိုအာဏာရှင်ဗမာတပ်မတော်အတွက်အသုံးချပါတယ်တေတော့လဲတိုင်းရင်သားအမိပေးထားတဲ့လူတွေတေးရပါတယ်ဘယ်တော့မှငြိမ်းချမ်းရမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတိုင်းရင်းသားတွေအတွက်ဘာအခွင့်အရေးမှမရှိပါဘူးလွတ်လပ်ရေးအရသာလည်းမခံစားရပါဘူးဒီအတန်တွေကိုကြိုင်းနားမခံတာဖြစ်ရပါတယ
်မောင်ဝဆိုတဲ့တော်ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကတော့
ခေါင်းဆောင်ပုဂ္ဂိုလ်ရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ပြည်တော်စုတစ်ခုလုံးအတွက်ကတော့တွေ့ဆုံဆွေးနွေးအဖြစ်ရှာတာဟာခေါင်းဆောင်တဦးချင်းစီတဲ့ပိုပြီးပါဝါကြီးတယ်လို့ထင်ပါတယ်
အရေးစလိုက်တော့သောရရှင်နဲ့အားလုံးကတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့ဤကိုအလေးသာတာတွေ့ရပါတယ်နော်အခုတော့ကြားဖြတ်ပြီးသောရရှင်ဤကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင် Billboard Hot 100ဒေးစင်မှာနံပါတ်10ထဲကိုပထမအဦးဆုံးဒီတစ်ပတ်ရောက်လာတဲ့သတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြတာပါ Pabiron Chuntu, Dereje, Pop Asura, Rihanna Ye, Namesh Chemyang, Datebya, Andy Sure, Datebya Ma Pari, Love on the Brain Sure, The Chema, Billboard Hot 100, Billboard Hot Episode, Dateya, Sima, Namesh Chepari, Bigger at Rimbama, Namesh Satongani, Dijaba Mama, Namatese, Go Yala Rapsipari, Did the Ting or Rihanna, Gorangale Powering Bro, Yisatarapsipari, Tanguyang Aze Bilon, Tanguya Chauze Bilon, Galarima, Tukisari, So Belly, The Chimbos and Yugo, Ion Kanzabro, Yipoet Haraba. Did the Ting out Rihanna go name Tate, Soul Asura, Quelundu, Amy Winehouse Nerama, Nineteen Bro, Chijujarari, Shibari. See why you shouldn't up your mess when they did the Ting Ami Murigaro. Polema Namate, Bintin and New Zealand, Manamana said they win Bureau the Tanang Anima, Namban Lizzy, Winari Shibari. A cool Billboard Hot 100 singer on a machine, Namata said they opened a mouse on Zay when I did the Ting out a gowns on day several seeing we, a boat don't say now Rihanna at the Tim Tipari. Did the Tinere to go to your antique valet of your worry. Now, Bureau, that house sets out Billboard. Gida Suchimimwe, Natal Sata MTV, Gida Suchimimwe, Suchimimwe Jirima, to did the Tinet Purvi Dwagavari, Rihanna Disuret, Love on the Brain Suret the Tingo, Nathan Jibao, no?
Just to get close to you, we burn something today. And I'll run for miles just to get it safe.
Love on the brain so that the tingle nasty and get a wash. I could say, Bureau, bigger at the dream battery. Tomorrow, view we got the dream and say, bigger in a bad the Bureau Torajini. Did the rain of Maduro, Minico, don't be a yeta, lazarari, go job, ya, bit marino. A PK, yes, a and see, Sajoma, Lemma, me, ye, Turia, the day. Diana, Lena, Kaini, Gaysan, a bad the Bureau, Kumos, or the rain about Timbiagi, Rashivani. Torajin, Ulaminga, Tulumu, Alumus, Lumus, Matajavane, so Bureau, a Kulu, do ye, Mingo, ye, lavari.
တူလူမျိုးငါလူမျိုးစားတဲ့လူမျိုးစွဲငါနေရငါပြည်နယ်ဆိုတဲ့နေရာစွဲအဲ့ဒီအစွဲတွေကိုဖြုတ်တင်နေပါပြီအဲ့ဒီအစွဲတွေမပါတဲ့တကယ်ညီရအကိုစိတ်နဲ့တောင်းတမ်းမြေပြတ်မကြံအားလုံးညီညွတ်တဲ့စိတ်ထားနဲ့တပြည်တည်းဆိုတဲ့စိတ်ထားပေါ်ခြေခံပြီးတော့နေလာခဲ့ကြလို့ပြောင်စုနိုင်ငံရဲ့ဆိုပြီးတော့ပေါ်လာခဲ့တာပါညီညွတ်မှုရဲ့ရတာပါတပြည်တော်စနစ်ကိုပုံဖော်ပြီးတော့တိုင်းသားအ ီးတော့နောက်ကျနေတဲ့ဒေသတွေပြည်နယ်တွေကိုဦးစားပေးမြင့်တင်တပြေးညီတိုးတက်လောက်အောင်လို့ငွေကြေးပူစိုက်ထုတ်သုံးဆွဲဒါတွေမှာပို့ပြီးတော့အာယုံစိုက်ပေးကြရင်မကောင်းဘူးလားဗျာတပီတော်စနစ်ကိုတိုင်းရင်းသားတိုင်းရုံကြည်ကြည်နဲ့စူပေါင်းတိဆောက်ရင်မဖြစ်နိုင်စရာမရှိဘူးလို့ယုံကြည်မိပါရဲ့
တပီတော်စနစ်ကိုတိုင်းရင်းသားတွေရုံယုံကြည်ကြည်နဲ့စူပေါင်းတိဆောက်နိုင်ရင်ဖြစ်ရပါမယ်ဆိုပြီးဦးလာမြင့်ကရေးလာတဲ့အချိန်မှာဇော်ဇော်ဆိုတဲ့သောရရှင်ကတော့
မငြိမ်းချမ်းစေခြင်းနဲ့လူလူချိုးရဲ့မြောက်ထိုးပင့်ကော်တင်းခွဲသက်ရှူတဲ့လူရက်တွေကိုသတိထားပြီးတနိုင်ငံလုံးအေးအတူပူအမျှညီညွတ်ကြစေချင်ပါတယ်သူတလူငါဓမင်းနဲ့တတော်တကြက်ဖလုံးနေသည်မြတ်ကာလပတ်လုံး ဘယ်ပြည်နယ်မှဖွံ့ဖြိုးတိုးတက်လာမှာမဟုတ်ပါဘူးစစ်ကိုအခြေခံပြီးလက်နက်ကင်တိုက်ခိုက်နေသည်မှဒီထက်ပိုဆိုးလာဖို့ပဲရှိပါတယ်လက်နက်ကင်ပြီးပြည်သူလူထုကိုအကျိုးမပြုလူတစုလူတစ်ဖွဲ့ကကြီးဆိုးချဲလဲအနိုင်ကျင့်တရားဥပဒေဆိုတာဘာမှမသိပညာရေးကျန်းမာရေးလူမှုရေးစီးပွားရေးအဖက်ဖက်ကနှိမ်ကျပညာမဲ့တွေပေါ်အောင်လို့ဘာမှမသိနားမလဲတဲ့တိုင်းရင်းသားတွေရဲ့ဘဝတွေကိုချနှင်းပြီးလူတစုလူတစ်ဖွဲ့ရဲ့ကိုကြိုးစီးပွားအတွေ့ပေးဆက်ခဲ့ရတဲ့အသက်တွေဘဝတွေအချိန်တွေတိတ်နှမျောဖို့ကောင်းပါတယ်နှစ်ပေါင်း60ကျော်တိုက်လာတဲ့ဆက်ဘာရီများပူပြီးထူးခြားတူတက်လာပါသလဲတိုင်းပြည်ချွတ်ချုံကြအမွဲကြီးမွဲခဲ့ပြီးပြီလူစင်မမီတဲ့ဘဝတွေနဲ့နေခဲ့ရတဲ့အချိန်တွေကြာခဲ့ပြီးပြီခြံစည်းရိုးနိုင်ငံတွေရဲ့အဆင့်ကိုမှီအောင်မနှဲစူးစမ်းရုံးကန်ရအောင်ပဲကဘာကြီးကြည့်ကြပါကိုယ့်လူမျိုးကိုယ့်နိုင်ငံကိုတိုးတက်စေချင်တဲ့ဆိုရင်မိမိတို့ရဲ့ကိုကြိုးအတ္တတွေကိုစွန့်ပြီးနိုင်ငံကောင်းကျိုးအတွက်စစ်ပွဲတွေရပ်ကြပါတော့အခုလိုခေါင်းဆောင်ကောင်းတယောက်ပေါ်လာဖို့ဆိုတာမလွယ်ပါဘူးဒါကြောင့်ညီကိုတို့ခေါင်းဆောင်ရဲ့နောက်ကိုယုံကြည်စိတ်ချစွာလိုက်ပါပူပေါင်းဆောင်ရွက်ကြပါလို့အနုအညွတ်မေတ္တာရက်ခံပါတယ်တိုးတိုင်းပြည်ကြီးတာယာဝါပြောပါစေလို့ဆန္ဒပြုပါတယ
်မငိမ့်ချင်းစေခြင်းနဲ့လူတွေရဲ့အမြောက်ထိုးပင့်ကောတက်ရှုံမှုတွေကိုနားမယောင်ပါနဲ့ဆိုပြီးတော့ဒီသရရှင်တိုက်တွန်းလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်နော်တေးတောင်းလာတဲ့သရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။ခုတော့တိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။မိုးညင်းရောက်တငယ်ချင်းတက်စော်ရဲ့56နှစ်မြောက်မွေးနေ့အတွက်ဆိုင်းရီဆိုင်ရဲ့နေသိဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီကြပါရစေ။ဆိုပြီးတေးတောင်းလာတဲ့တော်ရရှင်ကတော့မော်လိုက်ကတငယ်ချင်းစော်ကြီးဖြစ်ပါရစေ။သူကတော့2016ရဲ့နေ့တွေကအီးမေးလ်ပေးပို့လာတာဖြစ်ပါတယ်နော်။မွေးနေ့ကတော့ဘယ်နေ့အတွက်လို့လဲရေးမထားပါဘူး။ဒါကြောင့်ဒီနေ့ပဲသူရဲ့မိုးညင်းရောက်တငယ်ချင်းတက်စော်အတွက်မွေးနေ့မြစ်တာဒီလက်ဆောင်တချင်းလေးကိုထုတ်လွှင့်ပေးကြပါရစေ။ဆိုင်းရီဆိုင်တည်ဆိုထားတဲ့နေသိဆိုတဲ့တချင်းကိုမွနေ့ရှင်ကတော့တော်ရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ရှေ့စီမှာရောက်မီလေးတန်လို့လာပြီ။မော်လင်းနာမဲထားရောညီမလေးရဲ့အချင်းဆိုရာလူကိုမဆောင်ဘူးလေးကွယ်။ကိုလက်ကိုတန်ရှင်ထား
တင်ပြဆိုထားတဲ့နေသိဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်
ရင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ညအမောင်ရဲ့အိမ်မက်ဆိုးကတို့လာပြီ။လောင်ဟောင်းဆက်မသွားဖို့အမောင်ဟောင်းဆက်မမဖို့ပြင်ဆင်ဖို့လိုတဲ့အခွင့်ကောင်းပါပဲ
။မအေတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဝါချေလန်ပြည်တွင်းစစ်တကြော့ပြင်ပြင်းထန်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရဥဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလိုတော့မဲ့အချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစိန်ခေါ်တဲ့ပြောဆိုမှုတွေလှုပ်ရှားမှုတွေထွက်ပေါ်လာပါတယ်။အဲဒါကတော့ဖေဖော်ဝါရီ22ကနေ24ရက်နေ့အထိ UWSA ဝါတက်ဖွဲ့ထိန်းချုပ်ရာပန်ခမ်းမှာကျင်းပတဲ့အစိုးရနဲ့ NCA စာချုပ်မှာလက်မှတ်ထိုးမထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့မျက်နှာစုံညီအစည်းအဝေးပွဲပါ။ဒီအစည်းအဝေးကနေ NCA စာချုပ်ကိုလက်မခံပဲအပြစ်ခတ်ရက်စရေးဆိုင်ရာနောက်ထပ်ဆွေးနွေးမှုသစ်တွေပြုလုပ်ဖို့တောင်းဆိုလိုက်ပါပြီ။ဒီစည်းဝေးမတိုင်ခင်ကတည်းက UWSA အဖွဲ့ဟာစာတမ်းတစ်စောင်ရေးသားပြုစုပြီးဒုံဆန်းစုကြည်အပေါ်သဘောထား NCA စာချုပ်ပေါ်သဘောထားပင်လုံစိတ်ဓာတ်ဆိုတာကိုအတိအပယ်ဖွင့်ဆိုမှုပြုလုပ်ခဲ့ပါတယ်။ထူးခြားတာကတော့အဲ့ဒီစည်းဝေးကိုအထူးဧည့်သည်တော်နှစ်ယောက်ဖိတ်ကြားခဲ့ပြီးအဲ့ဒီတဲက DKBA ခွဲထွက်ကောင်းဆောင်စောဆောင်းအောင်တက်ရောက်ခဲ့ပါတယ်။ပန်ကန်းထိပ်ပြီးစည်းဝေးဟာဘယ်လိုမျိုးလဲ။အဲ့ဒီစည်းဝေးရလဒ်တွေဟာဒေါန်ဆန်းစုကြည်ဥဆောင်အကောင့်ထဲပေါ်နေတဲ့ငញ្ញញ៉ៃလုပ်ငန်းစဉ်ပေါ်ဘလို့ကြရရက်ခတ်သွားနိုင်တယ်လဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။ထိပ်သီးစည်းဝေးမှာ UWSA ခေါင်းဆောင်ပေါ့ယူချန်းကအဖွင့်မိကွန်းပြောပါတယ်။သူပြောတာကမြန်မာနိုင်ငံကပြည်တွင်းစစ်ပဋိပက္ခပြဿနာကို1993ခုနှစ်မှာအရင်စစ်အစိုးရကအမျိုးသားညီလာခံနည်းနဲ့ဖြေရှင်းခဲ့တဲ့အကြောင်း2011ခုနှစ်နောက်ပိုင်းသမရဦးသိန်းစိန်အစိုးရနဲ့လက်ရှိဒေါန်ဆန်းစုကြည်ကလည်းဖြေရှင်းဖို့ကြိုးစားနေကြောင်းဒါပေမဲ့ပြည်ထနာကိုမဖြေရှင်းနိုင်သလိုပြည်ရင်းစစ်လည်းရက်စဲသွားခြင်းမရှိမြမတက်မတော်ကလည်းဒီကနေ့အချိန်ထိတိုင်းသားတွေကိုစစ်ပွဲနဲ့နှိပ်စက်နေစေဆိုပြီးဆွဆွဲပြောဆိုခဲ့ပါတယ်အရင်သမရဦးသိန်းစိန်အစိုးရနဲ့လက်ရှိဒေါန်ဆန်းစုကြည်တို့က NCA စာချုပ်ကိုအခြေခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ချမှတ်ကျင့်သုံးနေတဲ့အကြောင်းအဲ့လိုကျင့်သုံးတဲ့အတွက်လက်နက်ကိုင်တိုင်းသားတွေအကြားအုပ်စုသုံးစုကွဲသွားစေတဲ့အကြောင်းတိုင်းသားတွေအတွက်အကျိုးမရှိဘူးလို့ဆိုပါရယ်ဒါကြောင့်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုပုံစံမှာမြန်မာတွေရဲ့ဆွေးနွေးမှုပုံစံမြန်မာတွေကဥဆောင်ဥရပြူတာတွေကိုခွင့်မပေးနိုင်တော့ဘူးလို့ဆိုထားပါရယ်အစည်းအဝေးမှာပေါ့ယူချန်မိကွန်းမပြောခင် UWSA ကကြိုတင်ဖြန့်ဝေထားတဲ့စာရင်းမှာတော့ဒီတဲ့ပြင်းထန်တဲ့စကလုံးတွေတုံးဆွဲပြီးဒေါအောင်ဆန်းစုကြည် NCA စာချုပ်နဲ့မြမတက်မတော်ကိုတိုက်ခိုက်ထားတာတွေ့နိုင်ပါတယ်
။နောက်ပြီးဒေါအောင်ဆန်းစုကြည်အကောင့်ထဲပေါ်တဲ့27ရာစုပင်လုံညီလာခံနဲ့ပင်လုံစိတ်ဓာတ်ဆိုတဲ့စကလုံးကိုဝေဖန်ပါတယ်။ဒေါအောင်ဆန်းစုကြည်ပြောနေတဲ့ပင်လုံစိတ်ဓာတ်ဆိုတာဟာအရင်သမိုင်းမှာချုပ်ဆိုခဲ့ဘူးတဲ့ပင်လုံစာချုပ်နဲ့ကွာခြားနေကြောင်းအတိအပယ်မတူတဲ့အကြောင်းဒေါအောင်ဆန်းစုကြည်ပြောတဲ့ပင်လုံစိတ်ဓာတ်မှာခွဲထွက်ခွင့်ဆိုတာပါမလာတော့ကြောင်းတိုင်းသားခွင့်ရေးဆိုတာလည်းမရှိကြောင်းဒါတော့တိုင်းသားတွေကအဲ့ဒီကိစ္စဆွေးနွေးတယ်လို့မကြားသိရကြောင်းဒါကြောင့်ထိပ်သီးဆွေးနွေးမှာအဲ့ဒီစကလုံးကိုအတိအပယ်ဖွင့်ဆိုဖို့ကြိုးစားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်အဲ့လိုဖော်ပြတဲ့အတိုင်းအပိသက်ကြီးညာချက်မှာပင်လုံစာချုပ်နဲ့ပတ်သက်ပြီးဝါတက်ဖွဲ့ကပြည်စုထားတဲ့စာရန်ပါဖော်ပြခြင်းအတိုင်းအတည်ယူခဲ့ကြပါတယ်နောက်တော့ NCA စာချုပ်ကိုဝေဖန်ပါတယ် NCA စာချုပ်ဟာစစ်ရေးအတွက်ချုပ်ဆိုထားတဲ့စာချုပ်မဟုတ်သလိုနိုင်ငံရေးအရသဘောတူညီချက်တွေလည်းမပါကြောင်းဟိုမရောက်ဒီမရောက်စာချုပ်ပဲဖြစ်ကြောင်းစာချုပ်ထဲမှာပါတဲ့အချက်တွေကလည်းလိုသလိုအသေးပဲဖွင့်နိုင်တဲ့အကြောင်းဒါကြောင့်မြန်မာတပ်မတော်က NCA စာချုပ်ကိုလိုရာအသေးပဲဖွင့်တာကြားရကြောင်းဖော်ပြထားပါတယ်ဒါကြောင့်လည်းနောက်ပိုင်းထုတ်တဲ့ကြေညာချက်မှာ NCA ကိုလက်မခံဘဲအခြားအပြစ်ခတ်ရက်စရေးစာချုပ်တနည်းဆွေးနွေးမှုအစ်စ်တွေနဲ့အစားထိုးမယ်လို့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်အစည်းအဝေးကိုတက်ဖို့အစိုးရနဲ့အပြစ်ရက်မထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေတင်မကအထူးဧည့်သည်တော်အဖြစ် DKBA ခွဲထွက်ခေါင်းဆောင်ဗိုလ်မှူးကြီးစောဆန်းအောင် KNU ကရင်လက်နက်ကိုင်တပ်ဖွဲ့ကတမှုတယောက်ဖြစ်တဲ့ဘော်ကျော်ဟဲရူကိုဖ
ဖိတ်တာကလည်းထူကြပါတယ်။ဗိုလ်မှူးကြီးစောဆန်းအောင်ဟာကရင်ပြည်နယ်ဘက်မှာတက်မတော်အပါဝင်လက်နက်ကင်ကရင်တပ်ဖွဲ့တွေနဲ့ရောနေသားဆောင်တက်နေပါပဋိပက္ခတွေဖြစ်ပြီးတင်းရှောင်နေရတဲ့သူပါ။ KNU တက်မှုဘော်ကျော်ဟဲကလည်း KNU အနေနဲ့ NCA လက်မှတ်ထိုးတာကိုသဘောမကျသူ။အစိုးရနဲ့ပတ်သက်ရင်သဘောထားတင်းမာသူအဖြစ်သတင်းထွက်ပါတယ်။ဒီနှစ်ယောက်ကိုဖိတ်ကြားတာဟာ UWSA အနေနဲ့မြန်မာတက်မတော် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့စန့်ကျင်ဘက်မှာရက်တည်နေတယ်ဆိုတာကိုအတိအလင်းဖော်ပြလိုက်ခြင်းလည်းဖြစ်ပါတယ်။အစည်းအဝေးကိုစောစန်းအောင်လာတက်ပေမဲ့ KNU တက်မှုကြီးဘော်ကျော်ဟဲကတော့လာတက်တာမတွေ့ရပါဘူး။နောက်ထပ်ထူးခြားတာကထိပ်သီးအစည်းအဝေးကာလအတွင်းကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကတိုင်းနာလက်နက်ကိုင်တပ်တွေခိုင်မာတဲ့စစ်ရေးမဟာမိတ်ဖွဲ့တင်တယ်လို့တရုတ်မီဒီယာကိုပြောဆိုလိုက်တာပါ။ဒီအခြေအနေအားလုံးကိုကြည့်လိုက်ရင်ဝါတပ်ဖွဲ့ဟာအရင်နှုန်းကလိုကိုလက်နက်ကိုကိုင်းကိုဒေတာကိုထိန်ချုပ်ပြီးကိုလူရအခွင့်အရေးကိုတောင်းနေမယ်မြမနိုင်ငံရေးတဲ့ဝင်မပါဘူးဆိုတဲ့တီးတန့်ဆန်တဲ့ရက်တီချက်ကနေအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်စိန်ခေါ်တဲ့ခြေလှမ်းလှမ်းလာပြီလို့ကောက်ချက်ချနိုင်ပါတယ
်အခုလိုဒေါ်ဆန်းစုကြည်ဦးဆောင်ခေါင်ထက်ပေါ်နေတဲ့ NCA ကိုအခြေခံပြီးပင်လုံညီလာခံတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပတဲ့နီလန်းကို UWSA ဝါတပ်ဖွဲ့ကပယ်ချတာအခြားတိုင်းသားလက်နက်ကိုင်တွေကိုလည်းသူ့နောက်လိုက်ဖို့စီယုံလိုက်တာတွေဟာငြိမ်းချမ်းရေးကောင်ထယ်ဖော်မှုလုပ်ငန်းစဉ်ကိုပိုပြီးခက်ခဲသွားစေပါလိမ့်မယ်။ဒါအပြင်ဝါတပ်ဖွဲ့ဥဆောင်တဲ့စစ်ရေးမဟာမိတ်အဖွဲ့တစ်ခုခုဖွဲ့စည်းပြီးလှုပ်ရှားလာရင်ဖြင့်ပြည်တွင်းစစ်ပဋိပက္ခတကြောပြန်ပြင်းထန်လာမယ့်အနေအထားအထိရောက်သွားနိုင်ပါသေးတယ်။ဒီအတွက်ဒေါ်ဆန်းစုကြည်ဟာပြည်တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့ငြိမ်းချမ်းရေးတည်ဆောက်ဖို့အခုထက်ပိုအများကြီးကြိုးစားအားထုတ်ရတော့မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ပေါ်ရရှင်များရှင်အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနေကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတတ်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါရယ်ဒီလိုပြောဆိုချက်တွေပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထောင်ရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်ခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0123923255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခင်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကဘာတလွားထူးခြားဆွမ်းပြသတင်းများအစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့ဂျပန်နိုင်ငံအိုကာယာမာမြို့မှာနေ့စဉ်ကျင်းပမြဲဖြစ်တဲ့အမျိုးသားနိုင်ငံပိုင်းဖို့ပွဲတော်ကိုချမ်းချမ်းစီစီရာသီဥတုမှာကျင်းပခဲ့ပါဗျ။လာမယ့်ဇွန်လလမှာစတင်အသုံးပြုဖို့သူဘာသာသူအလွတ်လွတ်မောင်းနှင်နိုင်မဲ့တရုတ်နိုင်ငံထုတ်တယောက်စီမိုးပြန်တက္ကစီယာဉ်တစ်မျိုးကိုဒူဘိုင်းမြို့မှာစမ်းသပ်နေပါဗျ။အခုလိုထူးခြားဆန်းပြသတင်းတွေကိုမက်ကင်ဖြူထွန်းနဲ့ကိုငိန်ချင်းတို့ကတင်ပြပေးပါလိမ့်မယ်ရှင်။
ဂျပန်နိုင်ငံအိုကာယာမာမြို့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့အမျိုးသားနိုင်ငံပိုင်းဝေပွဲတော်ကိုချမ်းချမ်းစီစီရာသီဥတုထဲမှာကျင်းပခဲ့ပါဗျ။ခါမအဝိဖြူလေးပဲပတ်ထားတဲ့အမျိုးသားတွေဟာဖုံးတော်ကြီးတစ်ပါးကပြစ်ပေးတဲ့ကံကောင်းခြင်းလက်ဆောင်ဒုတ်တန်လေးကိုရဖို့အတွက်အသေးအတန်လူရကြတာပါ။ဟာတာကာမက်ဆူရီလို့ခေါ်တဲ့နိုင်ငံပိုင်းပွဲတော်မှာရှစ်လက်မလောက်အရှိရှိပြီးတစ်လက်မခွဲလောက်တုတ်တဲ့ကံကောင်းခြင်းလက်ဆောင်ဒုတ်ကလေးကိုလူရကြရမှာဒဏ်ရာရသူအနည်းငယ်ရှိပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းအိုကာယာမာမြို့ကဆန်တိုင်းကြီးဖျားရှိခိုးကျောင်းမှာကျင်းပတာဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ဆင်နွှဲခဲ့တဲ့ပွဲတော်တစ်ခုဖြစ်ပါတယ်။လူပေါင်းသသောင်းလောက်ဟာဒီပွဲတော်မှာပါဝင်ခြင်းမပြုခင်မှာကိုဘာသွေးအမျိုးအစားလဲဆိုတာကိုသေချာဖြည့်ပြီးတော့သူတို့ခါမှာပတ်ထားတဲ့နိုင်ငံပိုင်းထဲမှာလိပ်ပြီးထည့်ထားပါတယ်။ထိခိုက်ဒဏ်ရာရခဲ့ရင်ပြုစုစောင့်ရှောက်တဲ့နေရာမှာလွယ်ကူအောင်လို့အခုလိုကြိုတင်ပြင်ဆင်ထားတာဖြစ်ပါတယ်။အရင်ပွဲတော်တုန်းကတော့အခုလိုတိုးဝေ့ခြင်းနဲ့ထိကြိုက်သေးကြရတဲ့အထိဖြစ်ခဲ့ဘူးပါတယ်ဒီပွဲတော်မှာလူရဲ့ချင်းမလုတ်ခင်မှာရေခဲတမျှအေးဆက်နေတဲ့ ေကန်ထဲကိုဆင်းပြီးခန္ဓာကိုယ်တန့်စင်ကြပါသေးတယ်။လက်စင်မီးတွေကိုရုတ်တရက်ပိတ်လိုက်ပြီးတော့လူတွေတိုးဝင်နေတဲ့ကြားမှာပဲဖုံးတော်ကြီးကလည်းဆင်ပေါ်ကနေအန်ဒီယကင်းရေစင်တွေဖြန်းပတ်ကျင်းပတဲ့ပွဲဖြစ်ပါတယ်ခင်ဗျာ။
ဗီယက်နမ်ဘောလုံးအသင်းတစ်သင်းဟာပြိုင်ဖက်အသင်းကိုရှင်ပြန်ခြင်းမလုပ်ဘဲသုံးဂိုးပေးသွင်းခဲ့တဲ့အထွတ်အရေးယူခံရဖို့ရှိနေပါတယ်။လောင်အန်အသင်းဟာနောက်ဆုံးပွဲပြီးကန်ဒီအချိန်မှာအငင်းပွားဝယ်ရပေးလိုက်ရတဲ့ပယ်နယ်တီဂိုးတစ်ခုကြောင့်ကန့်ကွက်တဲ့အနေနဲ့တစ်သင်းလုံးမကစားတော့ဘဲဂိုးတွေကိုလွှတ်ပေးလိုက်တာပါ။ဖီလစ်ပြိုင်ပွဲတစ်ခုမှာပြိုင်ဖက်ဖြစ်တဲ့အင်ရှင်ဟိုစင်မင်းစီးတီအသင်းနဲ့ရှင်ပြိုင်ကစားတဲ့ပွဲမှာအခုလိုလုပ်ခဲ့တာပါ။လောင်အန်အသင်းဂိုးရှင်နာမှာနှစ်ဂိုးနှစ်ဂိုးနဲ့တရေဖြစ်နေတဲ့အချိန်ပွဲပြီးကန်ဒီမိနစ်ပိုင်းအလိုမှာဟိုရှီမင်းရှီတန်ကစားသမားကိုထိခိုက်မိသွားတဲ့အပေါ်မူတည်ပြီးတော့ပယ်နယ်တီပေးလိုက်ရတာပါ။အဲ့ဒီပယ်နယ်တီကိုလောင်အန်ကိုသမားကမဖမ်းမဲလွတ်ပေးခဲ့ပြီးတဲ့နောက်တစ်နှစ်ဂိုးကိုလည်းရှင်ပြိုင်ချင်းမပြုတ်ဘဲနဲ့လွတ်ပေးခဲ့ပါတယ်။နောက်ဆုံးမှာတော့၅ဂိုးနှစ်ဂိုးနဲ့အဆုံးသတ်သွားတာပါ။ VNM အားကစားဝန်ကြီးဌာနကတော့အခုလိုလုပ်ခဲ့တဲ့သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးဖို့အတွက် VNM ဘောလုံးအဖွဲ့ချုပ်ကိုတောင်းဆိုထားပါတယ်။အဲ့ဒီကလပ်အသင်းဥက္ကဋ္ဌကတော့အသင်းသားတွေကိုအခုလိုပြုမှုကိုသူမခိုင်းခဲ့ပေမဲ့လည်းသူ့မှာတာဝန်ရှိတယ်ဆိုပြီးတော့နှုတ်ထွက်သွားပါတယ်ရှင
်။ဒါမဲ့ဇူလိုင်လမှာစတင်အသုံးပြုဖို့သူ့ဘာသာသူအလိုလိုမောင်းနှင်နိုင်မဲ့တရုတ်နိုင်ငံထုတ်တယောက်စီမိုးပြန်တိုက်စီရင်တစ်စီးကိုအရှိအလဲပိုင်းကဒူဘိုင်းမြို့မှာစမ်းသပ်နေပါတယ်။ဒါမဲ့2030ခုနှစ်ကျရင်အခုလိုမိုးပြန်ရင်တွေကိုခီးသွားလာရမှာအသုံးပြုမဲ့စီမံချက်အနေနဲ့အခုလိုစမ်းသပ်နေတာဖြစ်ပါတယ် EHAN 184လို့နာမည်ပေးထားတဲ့ဒီယင်ဟာအမြင့်ပေ1000လောက်ကနေတနအိမ်ပိုင်း60နှုန်းနဲ့ပြန်တန်းနိုင်ပါတယ်စီးမဲ့ခီးတဲ့အနေနဲ့ယင်ထဲကိုဝင်ထိုင်လိုက်ပြီးဆိုတာနဲ့ဘယ်ကိုသွားမလဲဆိုတာရွေးလိုက်ရင်တခါတည်းအဲ့ဒီနေရာကိုသတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းသူ့ဟာသာသူပြန်တန်းသွားနိုင်တာဖြစ်ပြီးသတ်မှတ်ထားတဲ့နေရာကိုအလိုလိုစမ်းသပ်နိုင်တာဖြစ်ပါတယ်တရုတ်အဝေးထိန် drone ရင်ထုတ်တဲ့ကုမ္ပဏီ EHAN ကထုတ်လုပ်တာဖြစ်ပြီးတော့နှစ်နိုင်အားသွင်းထားုံနဲ့နိုင်ဝက်ကြာပြန်တန်းနိုင်ပါတယ်။ဒီမိုးပြန်တိုက်စီရင်မှာဒလက်ပန်က၈ခုပါပြီးတော့လေးဘက်လေးလံမှာတက်ဆင်ထားပါတယ်။လမ်းမပေါ်ကကားကျက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အခုလိုစမ်းသပ်နေတာဖြစ်ပြီး2018ခုနှစ်ဇူလိုင်လကျရင်တော့အပြည့်အဝအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ။
ကဘာတလွားထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်။ Syria နိုင်ငံဟုံးမြို့မှာမနေ့စနေနေ့ကအကြမ်းဖက်တိုက်ခိုက်မှုအဆိုရင်ဂျီနီဗာမှာကျင်းပနေတဲ့ Syria ငြိမ်းချမ်းရေးဆွေးနွေးပွဲပျက်စီးရာပျက်စီးကြောင်းရည်ရွယ်လှုံ့ဆော်တာလို့ယုံကြည်တဲ့အကြောင်း Syria အစိုးရရဲ့စစ်ဆေးရင်နှင်းရေးမှုကပြောပါတယ်။ဟုံးမြို့ကအကြမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေဟာဆိုရင်အကြမ်းဖက်မှုကျူးလွန်သူတွေကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပေးလိုက်တဲ့သတင်းစကားဖြစ်တယ်လို့လည်းသူကပြောဆိုသွားတာဖြစ်ပါတယ်။ IS စစ်သွေးကြွားတွေနဲ့တိုက်ပွဲပြင်းထန်နေတဲ့ကြားမှာစစ်စင်ရေးလုပ်နေတဲ့ Iraq ရဲတပ်ဖွဲ့တွေဟာမိုးဆွမြော်နောက်ဖက်ခြံကိုသိမ်းပိုက်နိုင်ခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာတာယာရန်ဆိုတဲ့ဒေသကိုသိမ်းပိုက်ခဲ့ပြီးအီရတ်တပ်ဖွဲ့တွေကထိန်းချုပ်ထားတယ်လို့ဗဟိုရဲတပ်ဖွဲ့ရဲ့တပ်မှုက AP သတင်းဌာနကိုပြောဆိုတာဖြစ်ပါတယ်။ဂျာမနီနိုင်ငံဟီရတာဘတ်မြို့မှာမနေ့စနေနေ့ကလူ3ဦးကိုကားနဲ့ဝန်တိုက်ခဲ့တဲ့အမျိုးသား2ဦးကိုရဲကပြစ်ခတ်တာကြောင့်အပြင်းထန်ဒဏ်ရာရသွားပါတယ်။မနေ့စနေနေ့ကကားနဲ့လူ3ဦးကိုဝန်တိုက်ခဲ့တာမှာ2ဦးသေဆုံးခဲ့ရပါတယ်။အမေရိကန်သမ္မတဟောင်းအိုဘားမားလက်ထက်သဘာဝပတ်ဝန်းကျင်ဆိုင်ရာစီကံသတ်မှတ်ချက်တွေကိုအစောဆုံးနောက်သတင်းပလောက်ကဆလို့သမ္မတထရန့်အစိုးရကမြင်မြန်ဆန်းဆန်းရုပ်သိမ်းပေးဖို့ရှိနေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲကမနေ့တုန်းကပြောဆိုလိုက်ပါတယ်။သဘောထားတင်းမာတဲ့အီရန်သမ္မတဟောင်းမာမုတ်အမာဒီနီချက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ထံရေးသားတဲ့အိတ်ဖွင့်ပေးစာကိုအင်္ဂလိပ်ဖားစီဘာသာစကားနှစ်မျိုးနဲ့ဖြန့်ဝေလိုက်တာမှာတော့အမေရိကန်ရဲ့နိုင်ငံရေးစနစ်နဲ့ရွေးကောက်တင်မြှောက်ရေးဆိုင်ရာဖွဲ့စည်းပုံတို့ချစားပျက်စီးနေတယ်ဆိုပြီးအမှန်တရားကိုဖွင့်ချခဲ့တယ်လို့တုံ့နှုံပြီးအမေရိကန်ကောင်ဆောင်ကိုချီးကျူးထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆွမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Voitech ဇော်ညံဖြစ်ပါတယ်။ဒီမှာရှားဖောင်ပါ View American Than တနင်္ဂနွေနေ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့မနက်6:00ကနေ9:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.